ကင်းဤအမျိုးသားထုတ်တဲ့ပါတီ KNPP အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆဲရေးသဘောတူညီချက် NCA လမ်းကြောင်းအတိုင်းဆက်ပြီးတော့အကောင့်ထဲပေါ်လှုပ်ဆောင်သွားမယ်လို့ပါတီကောင်ဆောင်တွေကပြောပါရယ်ကြာသပတေးနေ့ကကျင်းပပြီးစီးသွားတဲ့ပါတီနီလာကမှငင်းကြေးလုပ်ငန်းစဉ်ကိစ္စတွေကိုဆွေးနွေးခဲ့ပြီးတဲ့နောက်မှာအဲ့လိုပြောသွားတာပါပြည်စုံကိုတော့ view ထိုင်းချေဆိုင် view မြန်မာပိုင်းသတင်းတောက်နိုင်ကွင်းကတင်ပြပို့ထားပါရယ်
ဟုတ်ကဲ့ပါညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့ဝင်တွေထဲမှာ NCA လမ်းကြောင်းတိုင်းသွားဖို့ဆန္ဒရှိတဲ့ဖွဲ့တွေနဲ့ NCA လမ်းကြောင်းကိုလက်မခံတဲ့ဖွဲ့တွေဆိုပြီးကွဲပြားနေချိန်မှာ UNSC ဖွဲ့ဝင်ဖြစ်တဲ့ KMPP ကတော့ NCA လမ်းကြောင်းတိုင်းသွားမယ်လို့အသိလင်းဆုံးဖြတ်လိုက်တာပါ။ဒါနဲ့ပတ်သက်လို့ KMPP ခေါင်းဆောင်သူဖြစ်တဲ့ဥရွှေမျိုးသားကခုလိုပြောပါတယ
်။ဒီလိုဒီလမ်းကြောင်းကိုကျွန်တော်ကတော့အစ်ခံရတဲ့ဆိုလို့ကျွန်တော်တို့ဒါလည်းဒီလိုမျိုးကိစ္စကလည်းပုံရဖြစ်ပေါ်လာတယ်လို့ကျွန်တော်တို့ကဒီလိုပြောတာပါ။ကျွန်တော်တို့လည်းဒါဒီလမ်းကြောင်းထိန်းနေတာလည်းလောလောဆယ်ဒီအစီအစဉ်ဆွေးနွေးဖက်တာတော့ဒီလိုမျိုးရှိတော့ပြီးတော့ခြားခွက်တွေဒီလိုမျိုးရွေးချယ်လို့ကျွန်တော်တို့ကဒီဆက်မှာလည်းလမ်းကြောင်းဖြစ်တဲ့အစီအစဉ်ကိုတောင်းမဆွေးနွေးချင်လို့ဒီလမ်းကြောင်းတောင်းမဘောတူရဲ့စီရဲ့ကျွန်တော်တို့ရဲ့ဒီထပ်ပြောင်းခံဒီတည်ဆောက်မှု
UNSC ဖွဲ့ဝင်ဖွဲ့စည်းတစ်ခုဖြစ်တဲ့မွန်မြစ်ပါတီရဲ့မေလ၈ရက်နေ့မှာကျင်းပပြုစည်းခဲ့တဲ့ဘူကော်မတီအစည်းအဝေးကနေ NCA လမ်းကြောင်းတိုင်းလိုက်ဖို့ဆုံးဖြတ်ချက်ချပြီးနောက်အခုနောက်ဆက်ဖွဲ့ဝင်ဖွဲ့စည်းတစ်ခုဖြစ်တဲ့ KMPP ကလည်းအလားတူဆုံးဖြတ်ချက်မျိုးချလိုက်တာပါလာမယ့်မေလ24ရက်နေ့မှာကျင်းပဖို့ရထားတဲ့27ရာစုပင်လုံဒုတိယကြိမ်ညီလာခံကို KMPP ဖွဲ့တက်ရောက်ဖို့လာလာနဲ့ပတ်သက်လို့ဥရွှေမျိုးသားကခုလိုဆက်ပြောပါတယ်
ဒီကပြည်လို့ညီတော်ဆက်ရမယ်ဆိုတဲ့ပုံမှာဆိုတော့ဂျာခန်တဆစီကနောက်ဆုံးသူပြည်ရေးကော်မရှင်ကပြည်လာရဲ့နောက်ဆုံးတရားရောအစီအစဉ်မှာတော့တောင်းနေလို့ဘောရာရှိတယ်ဖြစ်လို့ရှိရင်ဒါဒီကျွန်တော်တို့တစ်ခါပြည်နိုင်ငံစကူချက်ကမျိုးပါပေါ့ဟိုပြည်နိုင်ငံနဲ့အပိုင်းတပ်ပေါ်မှာတော့ခဏထားပြီးတော့ဒီဒီကကမင်းနော်လက်ပြန်ကျွန်တော်နဲ့တွားဖို့တဲ့ဘက်ဒီနောက်ဆက်ရဘက်ဒီလည်းဆက်ဟောကြည့်လျော်နေကြတယ်မင်းတို့ဒီကိစ္စမဖြစ်အောင်ဆောင်ရှောင်းနေကြတယ်ဒီကိစ္စလည်းမကြည့်ရသေးဘူးကြာတာလေးကြာနေတဲ့ solution ကျွန်တော်တို့အဲ့ဒီကိုအစီအလမထူအစံဟောင်းနေမှာဒီကိုကြည့်ရတာကျွန်တော်လည်းမထူတဲ့ solution တော့ကျွန်တော်တို့ဒီကိစ္စတက်နေတဲ့ဘောအလားလားရှိတယ်ဒီအနေနဲ့မှာအစီအလမကြည့်လို့ရသေးရှိတာကျွန်တော်တို့ပြောပို့လို့ဖတ်တယ်လို့
ငင်းချမ်းရေးလုပ်ငန်းစဉ်တွေဖြစ်တဲ့ NCA စာချုပ်ကိုလက်မှတ်ရေးသူရေးမသူရေးနဲ့27ရာစုပင်လုံဒုတိယကြိမ်ညီလာခံတက်ရောက်နိုင်ရေးကိစ္စကိုလာမယ့်သတင်းပတ်မှာဆက်ဆွေးနွေးပြီးအသိပြုသွားမယ်လို့လည်းဥရွှေမျိုးသားကပြောပါရယ်။လေးနှစ်တကြိမ်ကျင်းပတဲ့73ကြိမ်မြောက်ကရင်နီမျိုးရာသုံးသက်ရေးပါတီညီလာခံကိုထိုင်းမြန်မာနယ်စပ် KMPP ဌာနချုပ်ညမိုကုန်းမှကျင်းပခဲ့တာပါ။ကိုစလေ200ကျော်တက်ရောက်ပြီးမေလ2ရက်နေ့ကနေ17ရက်နေ့ထိတပတ်ကျော်ကြာကျင်းပခဲ့တဲ့ဒီပါတီညီလာခံတွင်ပြည်တွင်းငင်းချမ်းရေးကိစ္စအပြင်မူရစီဝါကိစ္စလူငယ်နဲ့မျိုးရမီးရေးရတွေကိုအထူးကသာဆွေးနွေးခဲ့ကြပါတယ်။ဒါပြင်ပါတီကောင်းဆောင်ပိုင်းရွေးကောက်ပွဲကိုလည်းလုပ်ခဲ့ပြီးပါတီဥက္ကဋ္ဌဖြစ်အီဘယ်ဒရီကိုမဲခွဲရွေးချယ်ခဲ့ပြီးတော့မေလသတ္တရပတ်လောက်မှာဘိုလ်လူမှုဆောင်ကော်မတီတွေကိုဆက်လက်ရွေးချယ်သွားမှာဖြစ်ပါတယ်။ဒီဒီချိန်ပါတီရွေးကောက်ပွဲမှာလူငယ်ကောင်းဆောင်တွေသတော်များများပါဝင်လာတယ်လို့ဥရွှေမျိုးသားကပြောပါတယ်။ကရင်နီမျိုးရသုတ်တန်ရေးပါတီ KMPP ဟာ1995ခုနှစ်မှာမြန်မာစစ်အစိုးရနဲ့ပြစ်ခတ်ရက်စဲခဲ့ပေမဲ့3လကြာမှသဘောတူညီမှုပြတ်ပြားခဲ့ပြီး2012ခုနှစ်မှာပြည်ထောင်စုအစ်အပြည့်ရသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ NCA လမ်းကြောင်းပေါ်အယုံကြည်မရှိတော့ဘူးလို့ထုတ်ပြန်ကြေညာထားတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေဖြစ်တဲ့ KIO ကချင်လွတ်လပ်ရေးဖွဲ့၊ကိုကန့်သက်ဖွဲ့၊ TNLA သမ်းပလောင်သက်ဖွဲ့နဲ့ရခိုင်သမတော် AA ဖွဲ့တို့အပြင် UWSA ဝလက်နက်ကန်ဖွဲ့တို့ကတော့ဂျာတာပတိနေမှာတရုတ်နိုင်ငံကယူနန်မှာဖိတ်ခေါ်ပြီးငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။